ထိုင်းမြန်မာနယ်စပ်ရှမ်းပြည်နယ်အရှေ့ပိုင်းမှာဒီဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA တပ်တွေအခြေစိုက်နေတဲ့အပေါ်စိုးရိမ်မှုကိုထိုင်းလွှတ်တော်အမျိုးသားလုံခြုံရေးဆိုင်ရာကော်မတီမှဆွေးနွေးမှာဖြစ်ပါတယ်။ UWSA ဝါတပ်တွေထိုင်းနယ်စပ်မှာရှိနေတဲ့ကိစ္စနဲ့ပြီးခဲ့တဲ့စနေနေ့ကထိုင်းငါးဖမ်းသင်္ဘောတွေကိုမြန်မာရဲတပ်ကပြစ်ခတ်ဖမ်းဆီးခဲ့တဲ့ကိစ္စတွေကိုဒီဇင်ဘာလ23ရက်ကျရင်အောက်လွှတ်တော်ကော်မတီမှဆွေးနွေးမယ်လို့ထိုင်းပြည်သူ့ပါတီဒုတိယအကြီးအကဲလည်းဖြစ်ထိုင်းလွှတ်တော်အမျိုးသားလုံခြုံရေးဆိုင်ရာကော်မတီရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ Ransi Man Rong ကပြောဆိုမှုကိုကိုးကားပြီးတော့ဒီ Bangkok Post သတင်းစာမှာရေးသားပါတယ်ရှမ်းပြည်မိုင်းတုံမြို့နယ်အတွင်းမှာခြေဆိုင်တဲ့ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော်ရဲ့စခန်း၉ခုကိုဒီဇင်ဘာ၁၈ရက်နေ့နောက်ဆုံးထားပြီးရုပ်သိမ်းပေးဖို့ထိုင်းစစ်တပ်ကတောင်းဆိုထားပါတယ်။ထိုင်းမျိုးသားလုံခြုံရေးဆိုင်ရာကော်မတီဥက္ကဋ္ဌရန်စီမန်ရုံးကတော့ဝါတပ်တွေဟာဒီမူရစေးကုန်ကူးမှုအပါအဝင်နေဆက်ဖြတ်ကျော်ရာဇဝတ်မှုတွေလုပ်နေတယ်လို့နာမည်ဇိုးနဲ့ကြော်ကြားတာကိုထောက်ပြပြီးထိုင်းဘက်ကမူရစေးဝါပြဿနာတွေနဲ့ဆက်နွယ်မှုရှိနိုင်တာကိုလက်မခံနိုင်ဘူးလို့သူကပြောကြားခဲ့ပါတယ်။